Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2014ခုနှစ်စက်တင်ဘာလ24ရက်နေ့ဗုဒ္ဓဟူးနေ့ညနေပိုင်း6နာရီခွဲနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ79.25ရောနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တော်ရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမကနောင်လာပါ
ကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းလေးကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးပါပါဒီကနေ့ထူးခြားတဲ့သတင်းတွေကတော့ IS စစ်သည်ကြွားတွေကိုနှိမ်နင်းဖို့နိုင်ငံတကာညွန်ပေါင်းမဟာမိတ်ဖွဲ့ဖို့သမ္မတဥဘာမာကကုလသမဂ္ဂထွေထွေညီလာခံမှာပြောဆိုဖို့ရှိနေတာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကမြောက်ကိုရီးယားနိုင်ငံရဲ့လူခွင့်အခြေအနေပေါ်လူသိရှင်ကြားထုတ်ဖော်ဝေဖန်လိုက်တာစရာရီတင်ဆက်ပေးပါပါနန်းလောင်ရေ
ကောင်းပါပြီရှင်မြန်မာနိုင်ငံမှာအမေရိကန်နိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေလှရောက်ရင်းနှီးမြှုပ်နှံဖို့ကျင်းပတဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့ကတော့
အဓိကကတော့နိုင်ငံရဲ့စီးပွားရေးတိုးတက်ဖို့ဟာကျွန်တော်တို့ရင်းနှီးမြှုပ်နှံမှုတွေနိုင်ငံသားရဲ့တိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေများပြားမယ်ဆိုလို့ရှိရင်တော့
မြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင် MIC ဥက္ကဋ္ဌနဲ့စွမ်းရည်ဝန်ကြီးဦးစေရအောင်ကပြောသွားတာကိုမကြားခင်အပြည့်အစုံနားဆင်ရမှာပါ။နောက်ပိုင်းမှာတော့ရိုက်တာသတင်းတပုတ်ကတော့အောင်ဆန်းစုကြည်ရဲ့ပြောစကားအပေါ်ဘလို့အတိတ်ပဲကောက်လွဲမဖော်ပြခဲ့တယ်လဲဆိုတဲ့သတင်းနဲ့အမေရိကန်က Pacific တမုတ်တရားအနောက်ပိုင်းမှာစီးရီပူတွဲလေ့ကျင့်နေတဲ့သတင်းကိုနားဆင်ရမှာပါ။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးပါအောင်ရှင
်။ဒီကနေ့ဒေသစံတော်ချိန်မနက်ပိုင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှလုံးမဲ့69ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံဖွဲ့မှာအမေရိကန်သမ္မတဘရိုက်ခိုဘာမှမိန့်ခွန်းပြောဖို့ရှိနေပါတယ်။ဒီမိန့်ခွန်းထဲမှာစီးရီးယားနဲ့အီရတ်နိုင်ငံတွေကဒေသတော်များများကိုချုပ်ကင်ထားတဲ့ IS စစ်သည်ကြွားတွေကိုနှိမ်နင်းဖို့နိုင်ငံတကာညွန်ပေါင်းမှာမိတ်ဖွဲ့ဖို့သမ္မတဥဘာမာကပြောဆိုမိအကြောင်းလဲအမေရိကန်ကြီးတန်းအုပ်ချုပ်ရေးအရာရှိတွေကပြောပါတယ်။ဘရိုက်ခိုဘာမှမိန့်ခွန်းပြောကြားပြီးတဲ့နောက်အီရတ်ဝန်ကြီးချုပ်ဟိုက်ဒါ LFD အထွေထွေညီလာခံသဘာပတိဆမ်ကော်ဒက်ဆီစာအတွင်းမှုချုပ်ဘန်ကီမွန်တို့နဲ့မစ္စတာအိုဘားမားတွေ့ဆုံမှာဖြစ်ပါတယ်။မစ္စတာဘန်ကီမွန်ဟာအထွေထွေညီလာခံတက်ရောက်ဖို့ရှိနေတဲ့အီရန်သမ္မတဟက်ဆန်ရူဟာနီနဲ့လည်းအင်္ဂါနေ့ကတွေ့ဆုံခဲ့ပါတယ်။အီရန်နျူကလ িয়ার ရေးဟာအထွေထွေညီလာခံပြပမှာဆွေးနွေးမဲ့အကြောင်းအရာတွေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်။ပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့လည်းအင်္ဂါနေ့မှာပဲအတွင်းမှုချုပ်တွေ့ဆုံဖို့ရှိပြီးဘဟုအာဖရိကသမ္မတနိုင်ငံနဲ့မာလီနိုင်ငံရေးကိစ္စတွေမှာပြင်သစ်ကဝင်ရောက်လှုပ်ဆောင်ပေးတာကိုမစ္စတာဘန်ကကျေးဇူးတင်စကားဆိုပါတယ်။ရာသီဥတုပြောင်းလဲခြင်းဆိုင်ရာကုလသမဂ္ဂထိပ်သီးဆွေးနွေးပွဲတယောက်ဖို့ရှိနေတဲ့ဗြိတိန်ဝန်ကြီးချုပ်ဟောင်းဒေးဗစ်ကင်မရွန်နဲ့လည်းမစ္စတာဘန်ကီမွန်တွေ့ဆုံပါတယ်မစ္စတာကင်မရွန်ဟာအထွေထွေညီလာခံမှာဗုဒ္ဓဟူးနေ့ဒေသစံတော်ချိန်နေ့လယ်ပိုင်းမှာလည်းမင်းကုံပြောဖို့ရှိနေတာပါမြန်မာနိုင်ငံသားရေးဝန်ကြီးဦးနာမောင်လင်ကတော့စက်တင်ဘာလ29ရက်တနင်္လာနေ့ကျရင်အထွေထွေညီလာခံမှာမင်းကုံပြောကြားမှာဖြစ်ပါတယ
်ဒီကမ္ဘာခေါင်းဆောင်တွေရောင်းနေတဲ့နယူးယောက်မြို့မှာကုလသမဂ္ဂကရာသီဥတုဆိုင်ရာထိပ်သီးဆွေးနွေးပွဲတစ်ခုလုပ်တာပြီးသွားရမှာအဖွဲ့ဝင်နိုင်ငံတွေကကမ္ဘာကြီးပြည်နယ်လာမှုပြဿနာတိုက်ဖျက်ရေးဒေါ်လာဘီလီယံပေါင်းရှားနဲ့ချီဝိုင်းကူညီပေးဖို့ကတိပေးခဲ့ကြပါတယ်။ကုလသမဂ္ဂအထွေထွေညီလာခံကီမွန်ကဒီရာသီဥတုပြောင်းလဲမှုဟာဒီနေ့ခေတ်မှာကြီးမားတဲ့ပြဿနာဖြစ်လာနေပြီးဒါကြောင့်ဒီပြဿနာအတွက်ဒီနေ့လှုပ်ဆောင်ပေးနိုင်မှုတွေဟာအနာဂတ်ကိုပိုင်းဖြတ်ပေးမှာဖြစ်တယ်လို့ဆိုလိုက်ပါတယ်။အမေရိကန်သမ္မတဘရက်အိုဘားမားကလည်းတရုတ်နိုင်ငံပြည်ရင်ဒုတိယအများဆုံးကမ္ဘာလေတုညီညွတ်မှုဖြစ်စေတဲ့နိုင်ငံကအမေရိကန်နိုင်ငံဖြစ်နေတဲ့အပေါ်တာဝန်ယူတာဝန်ခံပြီးကူညီလှုပ်ဆောင်ပေးသွားမှာပါလို့ကတိပေးခဲ့ပါတယ်။တရုတ်ဒုဝန်ကြီးချုပ်ဇန်ကောင်လီကလည်းဒီပတ်ဝန်းကျင်ပြောင်းလဲမှုပြဿနာအပေါ်တရုတ်အနေနဲ့အထူးလေးပေးထားဆောင်ရွက်နေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေထုတ်လွှတ်မှုလျှော့ချတာစွန့်ရင်ထိမ့်သိမ်းပေးတာနဲ့ရုပ်ကျွင်းလောက်စာအသုံးလျှော့ပေးတာတွေလုပ်ပေးသွားမယ်လို့ကတိပေးလိုက်ပါတယ်။ဒါအပြင်ဒီထိပ်သီးဆွေးနွေးဘက်ကိုတက်လာကြတဲ့ကမ္ဘာကောင်းဆောင်အများအပြားအနေနဲ့လည်းတစ်တော်ပြုံးတိမှုတားဆီးပေးဖို့အစာထုတ်လွှတ်မှုဖို့စနစ်ကျလာဖို့နဲ့ဓာတ်ဆီသုံးမဲ့အစာလျှက်စစ်နဲ့မောင်းတဲ့ကားတွေအသုံးပြုဖို့တွေကိုကတိပေးခဲ့ကြပါတယ်။ဒါပေမဲ့ဒီပေးခဲ့တဲ့ကတိတွေကမဖြစ်မနေလှုပ်ဆောင်ပေးရမယ့်အဆင့်မရှိသေးတာမို့ဒီညဉ့်ဉန်းတန်းငွေထုတ်လွှတ်မှုတားဆီးရေးအတွက်တကဘာလုံးအနေနဲ့နောက်ဆုံးသဘောတူညီချက်ရယူမယ်ရှင်းနှစ်ပဲရစ်ညီလာခံကြရင်နောက်ထပ်တိုးတက်မှုတွေရှိလာဖို့အများကမျှော်လင့်နေကြပါတယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံလူခွင့်အခြေအနေပေါ်အမေရိကန်နိုင်ငံသားဝန်ဂျွန်ကယ်ရီကလူသိရှင်ကြားထုတ်ဖော်ဝေဖန်လိုက်ပြီးအလုတ်ကျန်းစခန်းတွေကိုပိတ်ပစ်ဖို့လည်းတောင်းဆိုလိုက်ပါတယ
် So we say to the North Korean government all of us here today you should close those camps
အလုတ်ကျန်းစခန်းတွေကိုပိတ်ပစ်တင်နေဆိုတာဒီကနေ့ဒီမှာရောက်နေတဲ့ကျွန်တော်တို့အားလုံးကမြောက်ကိုရီးယားအစိုးရကိုပြောလိုပါတယ်ဒီအစိုးရရဲ့စနစ်ကြီးကိုအပြီးတိုင်ဖျက်သိမ်းပစ်ဖို့ပါဒီချိုးပေါက်မှုတွေရဲ့ကြီးလေးမှုပ မာဏအတိုင်းတာနဲ့သဘောတဘာဝတွေလိုမျိုးဒီခေတ်ပြိုင်ကဘာကြီးမှနေရာမရှိဘူးဆိုတာစုံစမ်းစစ်ဆေးကော်မရှင်ရဲ့အစီရင်ခံစာမှာသုံးသပ်ထားတာပါလို့မစ္စတာကယ်ရီကပြောပါတယ်။လူတွေကိုကျွန်လိုခိုင်းစေတာနှိမ့်ဆက်ညှိမ့်မှန်းတာတက်ပြတ်တာလိုမျိုးစုံစမ်းရက်ဆက်မှုတွေကိုမိမောင်းထုတ်ဖော်ပြထားတဲ့မကြသေးခင်ကကုလသမဂ္ဂစုံစမ်းစစ်ဆေးမှုတစ်ခုမှတွေ့ရှိထားတာတွေကိုထောက်ပြပြီးမြောက်ကိုရီးယားကအခြေအနေကိုနိုင်ငံတကာအတိုင်းဝိုင်းအနေနဲ့ဆက်ပြီးလေ့လာရှုမထားနိုင်တော့ဘူးလို့မစ္စတာကယ်ရီကပြောသွားပါတယ်။ကုလသမဂ္ဂထွေထွေညီလာခံတက်ရောက်နေတဲ့နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့ညီလာခံပြပမှာတီးခြားတွေ့ဆုံပြီးမြောက်ကိုရီးယားနိုင်ငံရဲ့လူခွင့်အခြေအနေနဲ့ပတ်သက်လို့အခုလိုဆွေးနွေးတာဒါပထမဆုံးအကြိမ်လည်းဖြစ်ပါတယ်။ကုလသမဂ္ဂရဲ့အဲ့ဒီအစဉ်ခန်းစာနိုင်ငံရေးပယောကဘာပြီးလှုပ်ကြံထားတာတွေနဲ့ပြည့်နေနေတယ်လို့မြောက်ကိုရီးယားကတုံ့ပြန်ပြီးတော့ကုလသမဂ္ဂအစဉ်ခန်းစာကိုအကြိမ်ကြိမ်ပယ်ချထားတာဖြစ်ပါတယ်ခင်ဗျာ
။ဩစတြေးလျနိုင်ငံမှာနောက်ရောက်ခံလိုက်နေခဲ့တဲ့အကြမ်းဖက်ဖို့တန်လျာရှိထားတဲ့လူငယ်သူကိုရဲဘက်ကပစ်တက်လိုက်ပါတယ်။ရဲတွေကအခုလိုစောင့်ကြည့်လာခဲ့တဲ့အသက်18နှစ်အရွယ်ဒီလူငယ်အနေနဲ့မဲလ်ဘုန်းမြို့ကရဲစခန်းအပြင်ဘက်မှာရဲရာရှိနှူးကိုဓာတ်နဲ့ထိုးခဲ့ပြီးမှအခုလိုပြစ်တက်လိုက်တာပါဒီလူငယ်လုံနေခဲ့ပုံတွေကတန်တရားပိုရှိစရာဖြစ်လာတာမို့ရဲတွေကသူ့ကိုမေးမြန်းနေစဉ်အင်ကာနေ့နှောင်းပိုင်းမှာဒီလူငယ်ကတနက်နဲ့စပစ်ခဲ့တာလို့ရဲတွေကဆိုပါတယ်ဒါကြောင့်မို့ဓာတ်ထိုးခံရတဲ့ရဲရာရှိသူကကိုကိုကိုကာကွယ်တဲ့အနေနဲ့ပြန်ပစ်ခဲ့ရမှာဒီလူငယ်တည်သွားခဲ့တာပါလို့ရဲတွေကဆက်ပြောပါတယ်တရုတ်ခံရတဲ့ရဲတွေကတော့အခုတော့သူတို့အသက်အန္တရာယ်အခြေအနေကပြန်ပြီးတော့ကောင်းမွန်လာပါပြီ။ဩစတြေးလျနိုင်ငံမှာအစ္စလမ်ဆွေးရောင် IS အဖွဲ့ကိုအားကျထောက်ခံသူတွေအနေနဲ့တိုက်ခိုက်မှုတွေလှုပ်လာနိုင်တဲ့အပေါ်အထူးသတိထားစောင့်ကြည့်နေချိန်မှာဒီဖြစ်ရပ်ဆက်ဖြစ်လာခဲ့တာပါ။ဒီလူငယ်အနေနဲ့သူစိတ်ကူးနဲ့သူလှုပ်ခဲ့တာလား။ဩစတြေးလျနိုင်ငံသားတွေကိုပြစ်သက်မယ်လို့ပြီးခဲ့တဲ့ဘက်ကပဲချင်းချောက်ခဲ့တဲ့ဒီအကြမ်းဖက် IS အဖွဲ့နဲ့အခြေဆက်ရှိပြီးလှုပ်တာလားဆိုတာကတော့မသေချာသေးပါဘူးခင်ဗျာ။
ဒီကအတန်ညနေပတ်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE ကနေပို့တုံးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရားခွဲထွက်ဖို့ဆွဆွချင်းနဲ့လူတီများထင်ရှားတဲ့ဝီဂါလူမျိုးပညာရှင်တယောက်ကိုတရုတ်အစိုးရကထောင်ဒဏ်တသက်ချမှတ်လိုက်တဲ့ပေါ်အနောက်နိုင်ငံတွေကပြစ်တင်ဝေဖန်နေကြပါတယ်။ဝီဂါလူနေစုပေါ်တရုတ်ဒီဘက်ကဆက်ဆံမှုကိုသဘောမတူတဲ့စီးပွားရေးပညာရှင်အယ်ဟမ်ထိုဒီကိုရှင်ကျန်းပြည်နယ်အနောက်ပိုင်းတရားရုံးတရုံးကနေအင်ကာနေ့မှာပြစ်ဒဏ်ချမှတ်လိုက်တာပါ။ဝီဂါလူမျိုးစုတွေကြားအလေအလတ်သဘောထားအမြင်ရှိသူဒဇိုက်မမတ်ဆောင်ရွက်သူဒါပေမဲ့မွတ်စလင်လူနည်းစုတွေအတွက်တန်းတူခွင့်ရရဖို့ငြင်းရန်စွာတောင်းဆိုသူလို့တည်ထားတဲ့မစ္စတာတိုဒီပေါ်အခုလိုထောင်ဒဏ်ချမှတ်လိုက်တာပြင်းထန်လွန်းနေဆိုတဲ့ထင်မြင်ယူဆမှုတွေလည်းရှိနေတာပါ။နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကဒီလိုထောင်ဒဏ်ချမှတ်လိုက်တဲ့ပေါ်အမေရိကန်အနေနဲ့များစွာစိုးရိမ်ပူပန်မိကြောင်းပြောဆိုရတဲ့မစ္စတာတိုဒီလိုငြင်းရန်စွာသဘောထားကွဲလဲသူတယောက်ကိုနှုတ်ဆက်သွားအောင်လောက်တာဟာပြိပခါတွေကြောင့်အခုလပိုင်းတွေအတွင်းလူတွေရာနဲ့ချီတည်ဆုံးတဲ့ရှင်ကျမ်းမှာနောက်ထပ်မတည်မြေမှုတွေကိုသာဖြစ်စေတယ်ဆိုပြီးမစ္စတာကယ်ရီကပြောပါတယ်အမေရိကန်အမီရောကလည်းမစ္စတာတိုရီပေါ်ဒီထောင်ထဲချမှတ်မှုကိုစိုးရင်ကြောင့်ထုတ်ပေါ်ပြောဆိုပါတယ် EU ယောပတ်သမဂ္ဂကလည်းဒါဟာလုံးဝမျှတမှုမရှိတဲ့စီရင်ချက်ဖြစ်တဲ့အကြောင်းရှုံချပြောဆိုပါတယ်ခင်ဗျာ
ပါကစ္စတန်မှာအမေရိကန်အဝေးထိန်ဒုံးလျင်လို့ယူဆရတဲ့တိုက်ခိုက်မှုတစ်ခုကြောင့်အာဖဂန်နေဆက်နာကစစ်သွေးကြလို့တန်တရားရှိချသူအနည်းဆုံး10ဦးသေဆုံးသွားတယ်လို့ပါကစ္စတန်စစ်တပ်ရာရှိတွေကထုတ်ပြောလိုက်ပါတယ်။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကဒီအာဖဂန်နစ္စမြောက်ဝါဇီရစ္စတန်ဌာနတိုင်းဒါခိုင်ဒေါက်တာခေါလ်ဒေတာမှာဒီနေ့ပဲတိုက်ခိုက်မှုဖြစ်ခဲ့တာလို့ပါကစ္စတန်ရဲတွေကဆက်ပြောပါတယ်။ဒီတိုက်ခိုက်မှုတွေမှာအကြမ်းဖက်မယ်လို့တန်တရားရှိထားတဲ့အရသား6ဦးနဲ့နိုင်ငံခြားသားနှူးပါတယ်လို့ရဲတွေကဆက်ပြောပါတယ်။ဒါပေမဲ့ဒီဒေတာကိုသတင်းထုတ်တွေသွားခွင့်မရတာကြောင့်ဒီသတင်းကိုတိကျအတည်ပြုဖို့တော့ခက်နေပါသေးတယ်။တကယ်တော့ဒီပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကစစ်သွေးကြွတွေရဲ့အခိုင်အမာခြေကုပ်စခန်းကိုတိုက်ထုတ်ဖြစ်ဖို့အတွက်အမေရိကန်အနေနဲ့ပါကစ္စတန်အစိုးရကိုတောက်လျှောက်ဖိအားပေးလာခဲ့တာပါ။တဝက်တပိုင်းကိုပိုင်အုပ်ချုပ်ရေးရထားတဲ့ဒီဌာနတိုင်းသားဒေသကိုအယ်ကိုင်ဒါကနေဒေသတွင်းသဘုံတွေဖြစ်တဲ့ဥစ်ဘက်နဲ့ဝီကာအဖွဲ့တွေပါဝင်အကြမ်းဖက်သမားတွေကခူအောင်စရာစခန်းအဖြစ်အသုံးပြုလာခဲ့တာဖြစ်ပါတယ်ခင်ဗျာ။
အင်္ဂါဂျိုပက်စီမံကိန်း Mars Orbiter Mission လို့နာမည်ပေးထားတဲ့အစီအစဉ်အရဂျိုဒူဒီဇင်းကိုအင်္ဂါဂျိုပက်လမ်းကြောင်းထဲဒီကနေ့အောင်အောင်မြင်လွှတ်တင်လိုက်တဲ့အကြောင်းအိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုဒီကကြေညာလိုက်ပါတယ
် History has been created today. We have dared to reach out
into the unknown
ဒီကနေ့မှာတမိုင်းမှတ်တိုင်တစ်ခုကိုစိုက်ထူလိုက်ပါပြီ။တည်မထားတဲ့နေရာတစ်ခုစီကျွန်တော်တို့ရဲဝုံဝုံအရောက်သွားနိုင်ပြီးပြည်နိုင်ခြင်းနည်းလွန်းလှတာကိုအရယူလိုက်ပါပြီ။ဒီလိုတမိုင်းဝင်အချိန်ခါမှာ ISRO သိပ္ပံပညာရှင်တွေအားလုံးနဲ့အိန္ဒိယနိုင်ငံသားတွေအားလုံးကိုကျွန်တော်ချီးကျူးဂုဏ်ပြုလိုက်ပါတယ်လို့ဘင်္ဂလောမြို့အာကာသစီမံကိန်းဌာနမှာအိန္ဒိယအာကာသသုတေသနအဖွဲ့ ISRO သိပ္ပံပညာရှင်တွေချဲ့ရန်ပြီးဝန်ကြီးချုပ်မော်ရီကပြောတာပါ။အခုလိုအင်္ဂါဂျိုပတ်ဂျိုရုကိုအိန္ဒိယကလွှတ်တင်လိုက်နေတာကြောင့်အာကာသစူးစမ်းလေးလာရေးမှာရှေ့ရောက်နေတဲ့အမေရိကန်ရုရှားဥရောပစတဲ့နိုင်ငံတွေနဲ့တန်းတူပါဝင်သွားပါပြီ။အခုအင်္ဂါဂျိုပတ်စီမံကိန်းကိုအောင်အောင်မြင်မြင်စတင်လိုက်တာဟာအိန္ဒိယရဲ့ဆယ်စုနှစ်ငါးခုကြာစီမံကိန်းမှာတမိုင်းမှတ်တိုင်ဖြစ်ပါတယ်။ပြည်တွင်းနည်းပညာတွေနဲ့ထုတ်လုပ်ထားတဲ့ဂျိုရုဟာအမေရိကန်ဒေါ်လာ84သန်းပဲကုန်ကြပါရယ်။ဒါတနင်္ဂနွေနေ့ကအင်္ဂါဂျိုပတ်လမ်းကြောင်းနဲ့ရောက်သွားတဲ့အမေရိကန်အာကာသစူးစမ်းလေးလာရေးအေဂျင်စီရဲ့မာဗန်အာကာသယာဉ်ကိုထုတ်လုပ်တဲ့ကုန်ကြစည်းတစ်စိတ်တစ်ပိုင်းလောက်ပဲရှိပါတယ်။
အီဘိုလာကာယောဂါကိုမကြခင်မထိန်ချုံနိုင်ရင်တော့ရှင်းနှစ်ဇန်နဝါရီလရောက်ရင်အနောက်အာဖရိကမှာလူပေါင်း9သိန်းကနေ 1.4 သိန်းလောက်အထိယောဂါပိုးကူးစက်ခံရနိုင်ခြေရှိတယ်လို့အမေရိကန်သုတေသီတွေကထုတ်ပြောလိုက်ပါတယ်။အမေရိကန်ယောဂါထိန်ချုံရင်းနဲ့ကာကွယ်ရေးဌာန CDC ကအရင်ထက်ပိုပြီးအခုလိုခံမှန်းလိုက်တာကလိုက်ဘေးရီးယားနဲ့ဆီယာလီယွန်မှာသတင်းပတ်အနေနဲ့တိုင်းယောဂါကူးစက်သူရေအတွက်နဆတိုးလာနိုင်တယ်ဆိုတဲ့ယူဆချက်နောက်ကမ္ဘာ့ကျန်းမာရေးအဖွဲ့တပြေးချိုကမကြာခင်ကပြောတဲ့လက်ရှိယောဂါကူးစက်သူအရေအတွက်တိတိတသားကိုနည်းလွန်းနေတယ်ဆိုတဲ့အခြေခံအချက်တွေပေါ်အခြေခံပြီးပြောလိုက်တာပါဒါပေမဲ့အီဘိုလာတက်ဖြတ်ရေးကြိုးပမ်းချက်အစ်တွေအကောင့်တွေဖော်ပြီးဆိုရင်တော့ယောဂါကူးစက်သူအရေအတွက်ကများလာနိုင်တယ်ဆိုတဲ့ခန့်မှန်းချက်အတိုင်းဖြစ်လာဖို့အလားအလာနည်းသွားမှာဖြစ်တယ်လို့ CDC ကစက်ပြောခဲ့ပါတယ်ခင်ဗျာ
ထူးနဲ့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့ကိုဝင်းမင်းတို့ကပြောပြပေးခဲ့တာပါ။အာရှတိုက်ရဲ့နောက်ဆုံးစီးပွားရေးရှေ့တန်းစခန်းမြန်မာ Asia's Last Frontier ဆိုတဲ့အမည်နဲ့မြန်မာနိုင်ငံကစီးပွားရေးလုပ်ငန်းနယ်ပယ်တွေမှာအမေရိကန်လုပ်ငန်းရှင်တွေလာရောက်ရင်းနှီးမြှုပ်နှံကြဖို့ဆွေးနွေးဖလှယ်ကြတဲ့ပွဲတော်ပွဲကိုစက်တင်ဘာလ20ရက်နေ့မှာ24ရက်နေ့မှာနယူးယောက်မြို့မှာကျင်းပတော့မှာဖြစ်ပါတယ်။အခုအခါမြန်မာအစိုးရအဖွဲ့ဝင်ပြည်ထောင်စုဝန်ကြီးတွေမြန်မာစီးပွားရေးလုပ်ငန်းရှင်စုစုပေါင်း80ကျော်ပါဝင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာလည်းနယူးယောက်မြို့ကိုရောက်ရှိနေကြပြီဖြစ်ပါတယ်။ဒီဖွဲ့ထဲကမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင် MIC ဥက္ကဋ္ဌနဲ့စွမ်းရည်ဝန်ကြီးဦးစရာအောင်ဟိုတယ်နဲ့ခီးသွားလာရေးဝန်ကြီးဦးထေအောင်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်ဦးမိုးမြင့်တို့ကိုနယူးယောက်မြို့ကိုရောက်နေတဲ့ VOA ဝိုင်းတော်ရာဦးရောညီငိမ့်ကအမေရိကန်တွေမြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံနိုင်ခြေနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာတော့ပြည်ထောင်စုဝန်ကြီးဦးစရာအောင်ကအခုလိုစာပြီးပြောကြားခဲ့ပါတယ်
။ညသောအဖြစ်တော့ကျွန်တော်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဒီမှာတိုးတက်လာတာကရှေ့အာရှနိုင်ငံတွေရဲ့ရင်းနှီးမြှုပ်နှံမှုတွေဟာတော်တော်များများဝင်ရောက်လာပြီးဖြစ်ပါတယ်။အလားတူပဲဥရောပဘက်ကလည်းကျွန်တော်တို့ရင်းနှီးမြှုပ်နှံမှုတွေတော်များများဝင်ရောက်လာပါတယ်။အဲသို့တော်လည်းပဲကျွန်တော်တို့အမေရိကန်နိုင်ငံရဲ့ကုမ္ပဏီကြီးများစီးပွားရေးအဖွဲ့အစည်းကြီးများအနေနဲ့ကတော့ယခုအချိန်ထိကျွန်တော်ရင်းနှီးမြှုပ်နှံမှုပမာဏဒါအခြားနဲ့နှိုင်းယှဉ်မယ်ဆိုလို့ရှိရင်တော့နည်းပါးသေးတယ်လို့ဆိုရမှာဖြစ်ပါတယ်။အဲဒါကြောင့်မို့လို့လဲကျွန်တော်တို့ ਨੇ ဒီထက်ပိုမိုပြီးတော့ဆောင်ရွက်နိုင်အောင်ကျွန်တော်တို့နိုင်ငံမှာဆောင်ရွက်နေတဲ့အခြေအနေတွေအားလုံးကိုလည်းသိရှိအောင်ပေါ့လေကျွန်တော်တို့စတင်ပြီးဆောင်ရွက်ခဲ့ကြရတဲ့ဒီနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေစီးပွားရေးပြုပြင်ပြောင်းလဲမှုတွေဘလားတူဒီအုပ်ချုပ်မှုနဲ့ social ပြုပြင်ပြောင်းလဲမှုတွေဒါတွေအားလုံးရဲ့အပေါ်မှာချပြပြီးတော့နိုင်ငံပေါ်မှာရဲရဲတင်းတင်းပေါ့လေရဲရဲတင်းတင်းယုံယုံကြည်ကြည်နဲ့ဒါကျွန်တော်တို့ရင်းနှီးမြှုပ်နှံမှုဆောင်ရွက်နိုင်အောင်လို့ဆိုပြီးတော့ဒီအခြေအနေတွေအားလုံးကိုဒါဆောင်ရွက်ဖို့လာတာဖြစ်ပါတယ်အဲဒီလိုရှင်းပြလိုက်လို့ရှိရင်တော့ကျွန်တော်တို့နိုင်ငံမှာရင်းနှီးမြှုပ်နှံမှုကိုရဲရဲတင်းတင်းဆောင်ရွက်လာနိုင်ရင်အမေရိကန်နိုင်ငံနဲ့အတူသူ့ရဲ့နောက်ကပါဝင်လာမဲ့ကုမ္ပဏီအုပ်စုကြီးတွေပေါ့လေကုမ္ပဏီအုပ်စုကြီးတွေကပါဝင်လာတယ်ဆိုလို့ရှိရင်တော့နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုပမာဏဒါအင်တန်တိုးတက်လာမှာဖြစ်တယ်နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းဒါအင်တန်ထိရောက်တဲ့အခြေအနေကနေပြီးတော့အထောက်အကူဖြစ်မယ်လို့ကျွန်တော်တို့ယူဆပါတယ
်မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်တဦးဖြစ်တဲ့ဟိုတယ်နဲ့ခရီးသွားလာရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဦးထေးအောင်ကလည်းကမ္ဘာလှည့်ခရီးသည်တွေမြန်မာနိုင်ငံကိုလာရောက်မှုတစ်နေ့တခြားများပြားလာပြီးတော့အမေရိကန်ကမ္ဘာလှည့်ခရီးသည်တွေရဲ့မြန်မာနိုင်ငံအပေါ်စိတ်ဝင်စားမှုကိုအခုလိုရှင်းပြပါတယ်
ပြုပြင်ပြောင်းလဲမှုတွေလှုပ်လာတဲ့အတွက်ငကိုတဲကမြန်မာနိုင်ငံကိုစိတ်ဝင်စားတဲ့လူတွေအများကြီးလာခြင်းတဲ့ဆန္ဒတွေပေါ်လာတယ်တကယ်လေးလာကြတယ်လာကြတဲ့အခါကျတော့ကိန်းဂဏန်းနေကြည့်နေမယ်ဆိုရင်ကျွန်တော်တို့ရခိုင်အရှိသိန်းလောက်ပဲရှိတာအခုပြီးခဲ့တဲ့နှစ်ကဆိုရင်ဒါ2သန်းကျော်ဖြစ်လာတယ်အခုဒီနှစ်မှာဆိုရင်3သန်းဖြစ်ဖို့အနေထားတွေအများကြီးရှိလာတယ်ဩဂတ်ကုန်ထိကိုကျွန်တော်တို့1သန်းနဲ့8သိန်းလောက်ရလာတယ်September မှာလည်းကျွန်တော်တို့အခု e-visa ကိုစပြီးတော့လှုပ်ရှားနေအဲ့တော့ဒီလိုလှုပ်လာတဲ့အခါမှာ long haul ပေါ့ ရန်ဝေးကလာတဲ့နိုင်ငံတွေကိုကြည့်လိုက်ရင်ဒီ American ပြည်တော်စုကလာတဲ့ American နိုင်ငံသားတွေဟာ arrival မှာအများဆုံးဖြစ်နေတယ်။ထို့နည်းလို့မဲ့ e-visa စပြီးဖွင့်လိုက်တဲ့အချိန်မှာလည်း e-visa ရှော့ပြီးဝင်လာတဲ့ဒီဧည့်သည်တွေထဲမှာ American ကအများဆုံးဖြစ်လာ။အဲ့တော့ American ကတော်တော်ကိုကျွန်တော်တို့နိုင်ငံပေါ်မှာစိတ်ဝင်စားပြီးတော့လာပြီးတော့လေ့ကျင့်နေလေ့လာကျင့်နေကျွန်တော်တို့ရဲ့အနေအထားတွေကိုကြည့်ကျင့်တဲ့စသည်အဖြစ်အဲဒီလိုကြောင့်တိုးတက်လာတဲ့အချိန်မှာဒီ awareness ကိုကျွန်တော်တို့လုပ်အောင်မှာပဲကျွန်တော်တို့တွေပေါင်းပြီးတော့မြင့်တင်ကြောညာမှုလေးတွေလှုပ်လိုက်လို့ရှိရင်အပူပြီးလာကြမှာပဲအဲ့တော့ tourism အတွက်တော့ကျွန်တော်တို့ကဒါအင်မတန်မှကောင်းတဲ့လှုပ်ရှားမှုတစ်ခုလို့ကျွန်တော်တို့မြင်ပါတယ် tourism ကောင်းရင်ကျန်တဲ့ sector တွေလည်းကောင်းလာမှာပဲဖြစ်ပါ
ဒီနေ့စက်တင်ဘာ24ရက်နေ့မှာကျင်းပမယ်မြန်မာနိုင်ငံမှာအမေရိကန်လုပ်ငန်းရှင်တွေလာရောက်ရင်းနှီးမြှုပ်နှံကြဖို့ဆွေးနွေးနှိနှောဖလှယ်ကြတဲ့ပွဲကိုလိုက်ပါလာသူနောက်တဦးကတော့ကမ်းလွန်နဲ့ကုန်းတွင်းရေနံရှာဖွေရေးကိုမြန်မာနိုင်ငံမှာနှစ်ပေါင်းများစွာစောင့်ချလုပ်ကိုင်နေခဲ့သူဦးမိုးမြင့်ဖြစ်ပါတယ်ဒီနေ့ forum မှာသူ့ရဲ့မျှော်လင့်ချက်နဲ့ပတ်သက်ပြီးတော့ဦးမိုးမြင့်ကVOA ကိုအခုလိုပြောပါတယ်အ
ဲ့တော့ဒီ forum နဲ့ပတ်သက်လို့ပြောရရင်တော့ဒီမြန်မာ investment outreach ဆိုပြီးတော့ဒီ American နိုင်ငံမှာဒါပထမဆုံးအကြိမ်လောက်တာဖြစ်ပါတယ်ဒါကြောင့်ကျွန်တော်လည်းတခြားကိစ္စတွေရှိရသားနဲ့ဒါတော့လာအားပေးမယ်ဆိုပြီးတော့ဒီကျွန်တော်တို့ဒီ panel လေး5ခု6ခုလောက်မှာ energy panel မှာကျွန်တော်လည်းအပါဝင်ဖြစ်ပြီးတော့ဒီကျွန်တော်တို့မြန်မာနိုင်ငံဝန်ကြီးဆွေဝန်ကြီးဦးစေအောင်နဲ့အတူကျွန်တော်တို့ဒီ panel မှာဒီအမေရိကန်နိုင်ငံဒီကျွန်တော်တို့မြန်မာနိုင်ငံမှာလာပြီးတော့ရင်းနှီးမြှုပ်နှံမှုစိတ်ဝင်စားတဲ့ပုံကိုယ်တွေကုမ္ပဏီတွေသူတို့မေးတဲ့မေးခွန်းတွေကိုကျွန်တော်တို့ကဖြေဖို့ကျွန်တော်လာတာဖြစ်ပါတယ
်မြန်မာနိုင်ငံမှာအမေရိကန်စီးပွားရေးလုပ်ငန်းရှင်တွေလာရောက်ရင်းနှီးမြှုပ်နှံကြဖို့ဆွတ်ဆောက်မှုတစ်ခုအနေနဲ့မြန်မာ Las Asia's Frontier ဆိုတဲ့အမည်နဲ့ကျင်းပတဲ့ဒီဆွေးနွေးနှိနှောဖလှယ်ပွဲ Forum ကိုစပိန်နိုင်ငံမှာအခြေစိုက်တဲ့ Peninsula Press ဆိုတဲ့ယင်းဤမြုံနံမှုဆိုင်ရာလေးလာရေးအဖွဲ့ကနေကမခရလုပ်ပြီးကျင်းပခဲ့တာပါဒီကနေ့ forum အတွက် sponsor အနေနဲ့ပါဝင်ကြတဲ့ American လုပ်ငန်းကုမ္ပဏီတွေဟာ American dollar 4000စီထည့်ဝင်ကြရသလိုဒီ forum ကိုလာပြီးတက်ရောက်သူ American လုပ်ငန်းရှင်တွေနဲ့တခြားသောစိတ်ဝင်စားသူတွေဟာဝင်ကြေး American dollar 1500ပေးပြီးမှတက်ရောက်ကြရတာဖြစ်ပါတယ်ဒီ forum ဟာတရက်တာကျင်းပတာဖြစ်ပေမဲ့ဆက်ဆက်နေတဲ့မြန်မာ American စီးပွားရေးလုပ်ငန်းရှင်များဆိုင်ရာဆွေးနွေးပွဲတချို့ကိုတော့စက်တင်ဘာလ25ရက်နေ့မှာလဲနယူးယောက်မြို့မှာဆက်ပြီးကျင်းပဖို့ရှိနေပါတယ်ခင်ဗျာ
ဥရောပနေငိမ့်ကနယူးယောက်ကနေသတင်းပေးပို့ထားတာပါရှင်လာမယ့်2025ရွေးကောက်ပွဲမှာဒေါအောင်ဆန်းစုကြည်သမရအဖြစ်အရွေးခံပိုင်ခွင့်မရှိခဲ့ရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ပိုချုပ်ကြီးဟောင်းလဲဖြစ်တဲ့ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကိုသမရအဖြစ်ထောက်ခံဖို့ရှိနေတယ်လို့ရိုက်တာသတင်းဖော်ပြချက်ဟာအထိပ္ပယ်ကောက်လွဲတာလို့အဲ့ဒီသတင်းကိုပြောဆိုခဲ့တဲ့ NLD အဖွဲ့ချုပ်ဗဟိုအလုံးမှုဆောင်သူဦးကပြောပါရယ်တချိန်ထဲမှာပဲအဲ့ဒီသတင်းထဲမှာပါတယ်လို့ NLD မှာဒေါအောင်ဆန်းစုကြည်ပြီးရင်ဒုတိယကောင်းဆောင်မရှိတာကြောင့်2025ရွေးကောက်ပွဲမှာအနိုင်ရခဲ့ရင်တော့အစိုးရဖွဲ့နိုင်ခွင့်အပိုင်းမှာအခက်အခဲတွေရှိမယ်လို့မြန်မာနိုင်ငံရေးသုံးသပ်သူတွေကပြောရှုမြင်နေကြပါရယ်အပြည့်စုံကိုတော့သတင်းရယူထားတဲ့ကိုအောင်ရဲမမောင်ကပြောပြမှာပါ
NLD တာဝန်ရှိသူတွေရဲ့ပြောပြချက်အရ NLD ပါတီအနေနဲ့နောက်နှစ်မှာကျင်းပမယ့်ရွေးကောက်ပွဲအတွက်တမရရာထူးမှာဝင်ရောက်ရှင်ပြိုင်ခြင်းမပြုဘဲနဲ့လွှတ်တော်အမတ်နေရာတွေမှာသာရှင်ပြိုင်ပြီးတော့အာဏာရပါတီကဗိုလ်ချုပ်ဟောင်းတဦးကိုထောက်ခံဖွယ်ရှိတယ်လို့ရိုက်တာသတင်းဌာနရဲ့စက်တင်ဘာလ23ရက်နေ့သတင်းတပုတ်မှာဖော်ပြထားတာပါဒီသတင်းထုတ်ပေါ်အပြီးမှာပဲအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကတော့ရိုက်တာသတင်းဌာနဘက်ကစကလုံးအကောက်အယူလွှဲမှားတာဖြစ်တယ်လို့ပြန်လည်ရှင်းလင်းချက်ထုတ်ခဲ့ပါတယ်ရိုက်တာသတင်းဌာနကိုပြောဆိုခဲ့တဲ့အဖွဲ့ချုပ်ဖို့လုံးမှုဆောင်ဦးဟန်သာမြင့်ကဒီကိစ္စနဲ့ပတ်သက်ပြီးတော့အခုလို VOA ကိုပြန်ရှင်းပြပါတယ်
ဆိုင်မှာပါတဲ့အတိုင်းပါပဲကျွန်တော်ပြောတဲ့ဟာကတော့ဒီကျွန်တော်တို့အဖွဲ့ချုပ်အနေနဲ့ကတော့ဒီဒုတိယဒီဆိုပြီး officially မထားဘူးနောက်မှရှင်ဒေါ်ဆန်းကြီးပြင်ဒီကပြည်သူတွေကျွန်တော်လုပ်မထားဘူးဒါအဲ့လိုမရှိဘူးတကယ်တော့နောက်တစ်ခုကတော့ကျွန်တော်ပြောတဲ့ဟာကနော်ဒီတကယ်လို့အားရမိစားတော့လည်းမပြင်းဘူးဆိုပါတော့ဆိုတဲ့ဟာဒါလည်းတကယ်ပဲပါနောက်ဆိုမဖြစ်ဘူးလို့ပြောနေအောင်မဟုတ်ဘူးအဲ့လိုမဖြစ်ခဲ့ဘူးဆိုဘာဖြစ်မလဲလို့မေးရတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့လုံနိုင်တဲ့ဟာရှိတယ်။လုံနိုင်တာဘာကြောင့်လုံနိုင်လဲဆိုတော့ပုံစံချင်းအောင်ရေရကူကသမရဆိုတာအမှတ်ဖြစ်ကြမလို့အဲ့တော့အန်ဒီရမအမှတ်ဟုတ်တယ်လို့ပြောချက်လို့ရတယ်။နောက်တစ်ခုကအန်ဒီရကမဟုတ်လဲကျွန်တော်တို့ရဲ့သဘောထားချင်းတိုက်ညီတဲ့လူမျိုးဆိုရင်ကျွန်တော်တို့လည်းထောက်ခံရတယ်ဆိုတဲ့ဘောဒါဝဲပြောတာပါ။အဲ့တော့အဲ့ဒါပါပဲ။
ရိုက်တာသတင်းထဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှဒေါအောင်ဆန်းစုကြည်ပြီးရင်ပါတီတွင်းမှာဒုတိယခေါင်းဆောင်ဆိုတာလုံးဝမရှိဘူးလို့ဥက္ကဋ္ဌမြင့်ကပြောဆိုထားသလိုဒုတိယဒေါအောင်ဆန်းစုကြည်လည်းမရှိဘူးလို့သူကပြောပါတယ် တချိန်တည်းမှာပဲ2015အထွေထွေရွေးကောက်ပွဲကြီးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တနိုင်ငံလုံးအတိုင်းအတာတောင်ပြိုကမ်းပြိုအနိုင်ရခဲ့ရင်တော့ဖွဲ့စည်းပုံ59စာလုံးအရဒေါ်ဆန်းစုကြည်ကိုတမနာဖြစ်ခွင့်ပိတ်ပင်ခံထားရတဲ့အတွက်ဒုတိယကောင်းဆောင်မရှိတဲ့ NLD အနေနဲ့အခက်အခဲတွေဖြစ်လာနိုင်တယ်လို့မြန်မာနိုင်ငံရဲ့လေလာအကဲပြတ်တွေကသုံးသပ်ပါတယ်။ဒါကြောင့်အဖွဲ့ချုပ်အနေနဲ့ပါတီရင်းဒုတိယမျိုးဆက်နဲ့ဒုတိယကောင်းဆောင်တွေပေါ်ထွက်လာအောင်ပြင်ဆင်ထားတဲ့လို့လည်းမြန်မာနိုင်ငံရဲ့အကဲပြတ်ဒေါက်တာရေမျိုးသိန်းကပြောပါတယ်
။ဒုတိယကောင်းဆောင်တတိယကောင်းဆောင် PP ရင်းမရှိတဲ့အနေအထားမျိုးမှာ NLD ပါတီက2015ရွေးကောက်ပွဲမှာအပြတ်အသတ်နိုင်ရခဲ့ရင်အဲ့ဘသူသမရတယ်မလဲဆိုတော့ပြဿနာဟာအဲစဉ်းစားစရာဟို question တစ်ခုဖြစ်လာတယ်ပေါ့လေအဲ့အဲ့လိုအချိန်မျိုးမှာခုနဟိုဒီနေ့ train ထွက်တယ်လို့မျိုးပေါ့လေအဲသူကဥရှင်မန်းကိုထောက်ခံမယ်ဆိုတော့အဲကိစ္စမျိုးပါလေပဲဒါဖြစ်မလာနိုင်ဘူးလို့ပြောဖို့ခက်တယ်ပေါ့လေအဲ့တော့အဲ့လိုအချိန်မျိုးတွေကိုနော်ဟိုဟိုချင်းအောင်ထဲမှာအချိန်မျိုးတွေကိုကျော်လွှားနိုင်လို့ဆိုလို့ရှိရင် NLD နေနဲ့နော်အခု2015ရွေးကောက်ပွဲဟိုတနစ်လီဘာလိုတဲ့ကာလအတွင်းမှာနော်ပါတီရဲ့ခေါင်းဆောင်မျိုးဆက်ကိုနော်စနစ်တကျတိရှောက်တဲ့နဲ့အဲ့ဒီခေါင်းဆောင်မျိုးဆက်ကိုလည်းပဲပြည်သူလူထုထဲမှာစနစ်တကျနဲ့ချပြခဲ့တယ
်တစ်ဖက်မှာတော့အာဏာရပါတီပြီးခိုင်ပြောကတော့သူတို့အနေနဲ့ပါတီတွင်းမှာမျိုးဆက်တစ်တွေပေါ်ထွန်းရေးအတွက်လူငယ်ညီလာခံတွေကိုအခုလပိုင်းတွင်းမှာကျင်းပနေတယ်လို့မျိုးဆက်တစ်ခေါင်းဆောင်တွေပါတီတွင်းကိုဥဆောင်နိုင်ဖို့ကိုလည်းဆောင်ရွက်နေတယ်လို့ဒီရောင်းချက်ကိုင်းတဲ့ဖွံ့ဖြိုးရေးပါတီဘိုးကော်မတီဝင်အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလာဆွေကပြောပါတယ
်ပါတီဂျင်နရေးရှင်းကကျွန်တော်တို့ပါတီကတက်ကတက်ကပ်စရောရာအတံပရောလူကြီးလုံးနေတိုင်းဟလာတပူကြတပူတက်စနစ်သူကသူရှိရဲ့ဟောကျွန်တော်တို့ဟောဘောလူငယ်ပိုင်းရှိလူရှင်ဟာငါဆက်လက် sustainable ဟလာဖြစ်အောင်စဉ်းစားမပြဖြစ်အောင်ဆိုပြီးလူငယ်ဆိုပြီးတော့ခုအဖူရန်ဒီမှာလုံနေရှင်တို့နေဒီမှာလीဒါပဲတော်တော်အောင်မြင်နေရအခြားပါတီများအနေနဲ့ကျွန်တော်တို့လောက်ဘယ်လိုတဲတဲဝင်ဝင်ဒီမှာမှာတလအောင်လုံဘူးဟာသူနဲ့ခဲရင်နေတယ
်ဒေါ်ဆန်းစုကြည်အနေနဲ့လာမယ့်2015မှာသူကိုယ်တိုင်တမနာဖြစ်ခွင့်မရှိတော့ရင်ပြည်ခံမျိုးပါတီဥက္ကဋ္ဌသူရဥွှေမန်းကိုထောက်ခံမဲ့လာလာရှိနိုင်သလားဆိုတဲ့မေးခွန်းကိုတော့ဥလဆွေကအခုလိုပြန်လဲတုံ့ပြန်ခဲ့ပါတယ
်ဥွှေမန်းနဲ့ဥသိစိန်နဲ့ဆိုရင်တော့ဒေါ်စုကြည်ကဥွှေမန်းနဲ့ပုံနီးဆက်တာပေါ့ဗျာကျောင်းမဒီလိုခမန်းနေလို့ဆိုနိုင်ပါတယ်ဒါကြောင့်သူတို့အဲ့လိုပြောကြတာဖြစ်မှာဖြစ်တယ်ဟုတ
်လက်ရှိချိန်မှာတော့တိုက်ခိုက်ကောင်းဆောင်ဒေါ်ဆန်းစုကြည်အနေနဲ့တရောင်းရှိဖွဲ့စည်းပုံပြင်ဆင်ရေးအတွက်ရောလေးဝန်ဆောင်ဆွေးနွေးမှုအတွက်ရောလူလူလလသူ့ကိုထောက်ခံပြောဆိုထားတဲ့သူတို့ဥွှေမဲနဲ့ဆက်ဆံရေးဟာအကောင်းဆုံးဖြစ်နေတယ်လို့လည်းမြန်မာနိုင်ငံအင်အားစုတွေအကြားရှုမြင်သုံးသပ်နေကြလည်းဖြစ်ပါတယ်ခင်ဗျာ
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြေတားတိလက်ဆောင်ခဏမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးကြင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော် VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါတယ်ရှင်။ VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်။ American စစ်တပ်က Pacific အနောက်ပိုင်းရေပြင်မှာကြီးမားတဲ့ပူတွဲစစ်ဆင်ရေးလေ့ကျင့်မှုတွေလှုပ်ဆောင်ခဲ့ပါတယ်။အရှေ့နဲ့တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်နဲ့အိန္ဒိယချင်းနိုင်ငံတွေကြားရေပိုင်နဲ့ပြဿနာအငင်းပွားနေမှုတွေမှာပါဝင်ပတ်သက်မှုအပြင်ဆီးရီးယားနိုင်ငံမှာ Islamic စစ်သွေးကြွာတွေကိုဝေဟင်စစ်ဆင်ရေးလုပ်နေချိန်မှာပဲအခုလိုစစ်ရေးလေ့ကျင့်မှုတွေကိုလုပ်ခဲ့တာလို့ဘန်ကောက်အရှေ့တောင်အာရှဘူရို VOA သတင်းထောက် Steve Harmon သတင်းပေးပို့ထားတာကိုတော်ခင်မျိုးသက်ကပြောပြပေးမှာပါ
စီးရီးယားကစစ်သွေးကြွာတွေကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ဖို့ပြင်နေချိန်မှာပဲမနေ့ကအင်ကာနေမှာ American ကြီးရေလေတပ်ပေါင်းစုံနဲ့တပ်သား 18,000 ကျော်ပါဝင်တဲ့ Pacific အနောက်ပိုင်းဒေသရင်းကိုရကြအကြီးမားဆုံးပူးတွဲစီးရီးလေ့ကျင့်မှုဟာအောင်အောင်မြင်မြင်ပြီးဆုံးသွားပြီဖြစ်ပါတယ် Valiant Shield 2014 လို့နာမည်ပေးထားတဲ့ပူးတွဲစီးရီးလေ့ကျင့်မှုမှာ Nuclear စွမ်းအင်သုံးလေယာဉ်တင်သင်္ဘောကြီး2ဆင်းစစ်သင်္ဘော19ဆင်းရေငုပ်သင်္ဘောအများအပြားနဲ့စစ်လေယာဉ်အဆင်း200လောက်ပါဝင်ပါတယ်ပင်လယ်ပြင်ထဲကနေဒုံးကျည်တွေကိုပစ်လွတ်ခဲ့တယ်လို့ဝေဟင်နဲ့ရေပြင်တိုက်ပွဲဆင်နှွှဲရင်တုံးမဲ့လက်နက်တွေနဲ့လေ့ကျင့်ခဲ့တာဖြစ်ပါတယ်။ဒါမှမကြသေးခင်ကတရုတ်နဲ့အီရန်တို့လှုပ်ဆောင်မှုအတွက်ချမှတ်ခဲ့တဲ့နည်းဗျူဟာတွေကိုကျော်လွှားနိုင်မှုအတွက်ရည်ရွယ်ပြီးလေ့ကျင့်တာလည်းဖြစ်ပါတယ်။အခုလိုရေပြင်ကနေထိန်းချုပ်ပြီးပူးတွဲစီးလေ့ကျင့်မှုလှုပ်ဆောင်တာဟာမြေပြင်ပေါ်ကနေထိန်းချုပ်ထားတဲ့ပိုးပြီးခက်ခဲပေမဲ့ ညွှန်ကြားမှုနဲ့ထိန်းချုပ်မှုတွဲပြီးကြက်ကြက်မတ်မတ်လှုပ်ဆောင်ခဲ့တယ်လို့ American ရေးတပ်ဒုတိယဗိုလ်ချုပ်ကြီး Mark Montgomery က USS George Washington စစ်လေယာဉ်တင်သင်္ဘောကြီးပေါ်ကနေအခုလိုပြောကြားခဲ့ပါတယ်
We tested new tactics, techniques, and procedures for long range engagements or for searching.
တော်ဝေးပြည်လက်နက်တွေတုံးတဲ့အခါဒါမှမဟုတ်ရန်သူကိုရှာဖွေထောက်လိုက်ရမှာတုံးတဲ့ဒီဗျူဟာအစ်စ်တွေနီးပညာနဲ့လှုပ်ဆောင်မှုအစ်စ်တွေကိုစမ်းသပ်ခဲ့ပါတယ်။အောင်မြင်မြင်နဲ့လုပ်နိုင်ခဲ့ပါတယ
်။ပူတွဲစီလေ့ကျင့်တဲ့စစ်သင်္ဘောအမှတ်9ကိုကြီးကြပ်ရတဲ့ဒုဗိုလ်ချုပ်ကြီး Montgomery ကကွန်ပျူတာစိုက်ဘာစစ်ပွဲကစားနည်းတွေကလှုပ်ဆောင်မှုတွေဟာအရေးပါတယ်လို့ဆိုပါတယ်။
This is my third Valiant Shield, the first one where I've seen this kind of cyber play. And I think it's indicative of the fact that this is a growing domain for us, particularly something that we have to ensure that our
defense is properly aligned. Ah, generally, that's why Valiant Shield is seen as a cyber cyber weapon that is used to protect our country. That's why we have to do this in the future.
American ရဲ့စီးပွားရေးအထူးဇုံထဲမှာရှိနေတဲ့ Pacific သမုတ်တရားတွေက American ပိုင်း Guam ကျွမ်းနာမှာပူးတွဲစီးလေ့ကျင့်နေခြင်းကတရုတ်ထောင်လိုင်းရေးသင်္ဘောတစ်စင်းဟာအနားမှာရှိနေတာပါဒုတိယဗိုလ်ချုပ်ကြီးကတော့ဒီအတွက်မအံ့ဩပါဘူးလို့ဆိုပါတယ
် We had no problem with it in my mind all the operations were safe and professional between the ships but
ဒီအတွက်ကျွန်တော်တို့မှာဘာပြဿနာမှမရှိပါဘူးဒီလေ့ကျင့်မှုမှာစစ်သင်္ဘောတွေလုံခြုံစစ်ချဖို့နဲ့ကျောင်းကျန်းကျင်ကျင်လုံနိုင်မှုပဲခေါင်းထဲမှာထားပါတယ်။ဒါပေမဲ့သူတို့လာပြီးစောင့်ကြည့်နေသလိုအမေရိကန်တွေဘလို့လေ့ကျင့်ကြရဲဆိုတာမှတ်သားထောက်လန်းနေတာတော့သိကြပါတယ်
။တရုတ်နိုင်ငံဟာအရှိနဲ့တောင်အာရှပင်လယ်ပြင်တွေကတခြားနိုင်ငံတွေနဲ့နယ်မြေပိုင်ဆိုင်မှုဆန်ရအငင်းပွားနေတာမို့ဒေတာရင်းမှာတင်းမာမှုတွေကြီးထွားလာနေပါတယ်။အမေရိကန်ပြည်ထောင်စုကလည်းတရုတ်နဲ့ပြဿနာဖြစ်နေတဲ့ဂျပန်နဲ့ရောဖိလစ်ပိုင်ကိုပါတကယ်လို့တရုတ်ဘက်ကတိုက်ခိုက်လာရင်ဝင်ရောက်ပြီးစစ်ကူပေးမယ်လို့စာချုပ်ချုပ်ဆိုထားတာပါ။ပြီးခဲ့တဲ့လတုန်းကတော့တရုတ်နိုင်ငံတောင်ပိုင်းကဟိုင်နန်ကျွန်းအရှေ့ဘက်မှာတရုတ် jet တိုက်လျင်တစ်စင်းက American စစ်လျင်နဲ့6မီတာအကွာလောက်ထိကပ်လာခဲ့တယ်လို့ American ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။တရုတ်ရေတပ်အကြီးကဲကလည်း American စစ်လျင်တွေဝင်လာရင်အခုလိုအနီးကထောက်လန်းမှုတွေကိုဆက်ပြီးလှုံ့ဆော်ဖို့ရှိတယ်လို့လည်းပြောဆိုထားတာဖြစ်ပါတယ်။
ပုထုနှင့်ညနေခင်းအစီအစဉ်တွေမကြာခင်ပြီးဆုံးတော့မှာဖြစ်ပါတယ်အခုကြန့်ရှိနေတဲ့အချိန်အတွင်းမှာတော့နိုင်ငံတကာသတင်းအကြီးအချုပ်ကိုကိုအောင်ကတလက်ကြေညာပေးပါမယ်ရှင
်ဒီကနေ့ဒေသဆန္ဒရှင်မနက်ပိုင်းနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှလုံမဲ69ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံဖွဲ့ပွဲမှာအမေရိကန်သမ္မတဘရိုက်အိုဘားမားမင်ကွန်းပြောဖို့ရှိပါတယ်ဒီမင်ကွန်းထဲမှာဆီးရီးယားနဲ့အီရတ်နိုင်ငံတွေကဒေသတော်များများကိုချုပ်ကင်ထားတဲ့ IS စစ်သည်ကြတွေကိုနှိမ်နှင်းဖို့နိုင်ငံတကာညွန်မောင်းမဟာမိတ်ဖွဲ့ဖို့သမ္မတဥပမာကပြောဆိုမိအကြောင်းလဲအမေရိကန်ကြီးတန်းအုပ်ချုပ်ရေးအရာရှိတွေကပြောပါတယ်ကုလသမဂ္ဂရဲ့ရာသီဥတုဆိုင်ရာထိပ်သီးဆွေးနွေးပွဲပြီးဆုံးသွားရမှာအဖွဲ့ဝင်နိုင်ငံတွေကကမ္ဘာကြီးပူနေမှုပြဿနာတိုက်ဖျက်ရေးဒေါ်လာဘီလီယံပေါင်းရာနဲ့ချီဝမ်ကူညီပေးဖို့ကြေညာပေးခဲ့ကြပါတယ်ကုလသမဂ္ဂတွင်မှုချုပ်ဘန်ကီမွန်ကဒီရာသီဥတုပြောင်းလဲမှုဟာဒီကနေ့ခေတ်မှာကြီးမားတဲ့ပြဿနာဖြစ်နေပြီးဒါကြောင့်ဒီပြဿနာအတွက်အခုလှုံ့ဆော်ပေးမှုတွေဟာအနာဂတ်ကိုပိုင်းဖြတ်ပေးမှာဖြစ်တယ်လို့ပြောဆိုပါတယ်မြောက်ကိုရီးယားနိုင်ငံရဲ့လူ့ခွင့်အခြေအနေပေါ်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကလူသိရှင်ကြားထုတ်ဖော်ဝေဖန်လိုက်ပြီးအလုတ်ကျန်းစခန်းတွေကိုလည်းပိတ်ပစ်ဖို့တောင်းဆိုလိုက်ပါတယ်လူတွေကိုကျွန်လွန်ခိုင်းစေတာနှိမ့်ဆက်ညှဉ်းပန်းတာတပ်ဖြတ်တာလိုမျိုးစိုးတန်ရက်စက်မှုတွေကိုမိမောင်းထိုးဖော်ပြထားတဲ့မကြသေးခင်ကကုလသမဂ္ဂစုံစမ်းစစ်ဆေးမှုဖော်ပြထားတဲ့အကြောင်းမကြသေးခင်ကကုလသမဂ္ဂစုံစမ်းစစ်ဆေးမှုတစ်ခုမှတွေ့ရှိထားတာတွေကိုထောက်ပြပြီးမြောက်ကိုရီးယားကအခြေအနေကိုနိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ပြီးလက်လျှော့ရှုမနေနိုင်တော့ဘူးလို့ပြောဆိုလိုက်ပါတယ်ဩစတြေးလျနိုင်ငံမှာနောက်ရောက်ခံလိုက်နေတဲ့အကြမ်းဖက်ပုတ်တနေရရှိတဲ့လူငယ်တယောက်ကိုရဲဘက်ကပြစ်တက်လိုက်ပါတယ်။ရဲတွေဘက်ကအခုလိုစောင့်ကြည့်လာခဲ့တဲ့အသက်18နှစ်အရွယ်ဒီလူငယ်အနေနဲ့မဲလ်ဘုန်းမြို့ရဲစခန်းအပြင်မှာရဲရရှိနှစ်ဦးကိုဓာတ်နဲ့ထိုးခဲ့ပြီးမှအခုလိုပြစ်တက်လိုက်တာပါ။
တဲ့ရင်အချင်းချုပ်ကိုကိုအောင်အောင်ကညင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစီအစဉ်ထုတ်လို့ရင်မူကမဆူမွန်ဖြစ်ပြီးအင်ဂျင်နီယာကတော့ Andreas Rigas ဖြစ်ပါတယ် VOA အမေရိကန်အသံညနေဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံနှုန်းချင်းညနေ6နာရီခွဲကနေ9နာရီအထိလိုင်းတိုမီတာ1695 1925ရိုးအနေနဲ့အသံလွှင့်ပေးခဲ့တာဖြစ်ပါတယ်နောက်နှစ်နာရီအကြာည9နာရီနဲ့10နာရီအထိအစီအစဉ်မှာပြန်ပြီးဆုံတွေ့ကြအောင်ပါရှင်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေကြပါစေThank you.
This program has come to you from the Voice of America, Washington.